သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများကိုယနေ့မတ်လ12ရက်ဗုဒ္ဓနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများ Tropical Cyclone Alfred နောက်ဆုံးသတင်းကွင်းဆဲဝန်ကြီးချုပ် David Garasafoli သည်အပူပိုင်းဆိုင်ကလုန်းမုန်တိုင်း Alfred ရဲ့အဆိုအဆုံးသက်ရောက်မှုများပြီးဆုံးသွားပြီဖြစ်ကြောင်းကြေညာခဲ့ပြီးအရေးပေါ်သတိပေးချက်အားလုံးကိုဖျက်သိမ်းလိုက်ကြောင်းမတ်လ17ရက်နေ့ကကြေညာလိုက်ပါတယ်။ဂိုကိုရှိကန်ဂျီမြတိုက်စားမှုနဲ့ဘိုဒဇက်ဘင်းလေးနဲ့အစ်ဝစ်ချ်ပါဝင်ဒေသများတွင်ရေလွှမ်းမှုများအပါဝင်အရေးပေါ်ဝန်ဆောင်မှုများကမုန်တိုင်းစနစ်ရဲ့ပျက်စီးမှုကိုအကဲဖြတ်လျက်ရှိပါတယ်။မုန်တိုင်းတံခံရသောဒေသအများပြားတွင်နေထိုင်သူများသည်နေရပ်ပြန်နေကြပြီးပြည်내အနှံ့စားသင်ကျောင်းများလည်းပြန်လည်ဖွင့်လှစ်နေပြီဖြစ်ပါတယ်။ကွင်းဆက်ပြည်နယ်သားအားလုံးရဲ့ပံ့ပိုးကူညီမှုဖြင့်ပြန်လည်ထူထောင်ရေးကြိုးပမ်းမှုကိုယခုလှုံ့ဆော်နေပြီလို့မစ္စတာကယ်ရက်စ်ဖိုလီကပြောကြားခဲ့ပါတယ်။ Swain Company Energex သည် Cyclone Alfred သည်အရှေ့တောင်ဘက်ကွင်းဆက်တွင်သဘာဝဘေးဒဏ်ကြောင့်အဆိုးအဝါဆုံးဓာတ်အားပြတ်တောက်မှုများဖြစ်ပေါ်ခဲ့ကြောင်းသတင်းပေးပါတယ်။ Ukraine Drone တိုက်ခိုက်မှုမော်စကိုမြို့တော်ကိုပြင်းမှတ်ထားပြီးအနည်းဆုံး drone 60ဒဇင်ဖြင့်ယမန်နေ့မတ်လ17ရက်နေ့တွင်အကြီးအကျယ်ဆုံး drone ဖြင့်တိုက်ခိုက်ခဲ့ပြီးနောက် Ukraine ကိုအချမ်းဖက်ဝါဒဟုရုရှားကဆွဆွဲခဲ့ပါတယ်။ Ukraine ရဲ့မောင်းသူမဲ့ drone စုစုပေါင်း338စင်သည်ရုရှားနိုင်ငံပေါ်ပြတ်ကျခဲ့ပြီးမြို့တော်ကိုတိုက်ခိုက်မှုကြောင့်အနည်းဆုံးလူနှုဦးသေဆုံးပြီးမိလောင်ကျွမ်းမှုလင်းပြန်သမှုလမ်းကြောင်းပြောင်းကလေစိတ်များပိတ်ထားရကြောင်းရုရှားတာဝန်ရှိသူများကပြောဆိုပါတယ်။သုံးနှစ်ကြာစစ်ပွဲအတွင်းဖြစ်နိုင်ခြေရှိသောငြိမ်းချမ်းရေးဆွေးနွေးမှုများအတွက်အရေးနှစ်ရှာဖွေရာယူကရိန်းနှင့်အမေရိကန်သံတမန်များတွေ့ဆုံပွဲမတိုင်မီအဆိုပါတိုက်ခိုက်မှုပေါ်ပေါက်လာခဲ့ခြင်းဖြစ်ပါတယ်။ရုရှားနိုင်ငံအနောက်ဘက်ခြမ်းကတ်စ်ဒေသကိုမောင်းသူမဲ့လေယာဉ်126စင်းကပြင်မှတ်ထားခဲ့ပြီးပြန်ဆုတ်ဖို့ကြိုးစားနေတဲ့ယူကရိန်းစစ်သားထောင်ပေါင်းများစွာကိုရုရှားကဝိုင်းရံထားတဲ့နေရာဖြစ်ပါတယ်။ရုရှားစုံစမ်းရေးကော်မတီမှဗီလာနာပီထရန်ကိုကအဆိုပါတိုက်ခိုက်မှုကိုအချမ်းဖက်လုပ်ရဖြစ်စုံစမ်းစစ်ဆေးနေကြောင်းပြောဆိုသွားပါတယ်။ဆုပ်ယုပ်မှာစိုးရိမ်နေရတဲ့ American စီးပွားရေး American Stock Share ဈေးကွက်တည်လွန်ခဲ့တဲ့ရက်20ကပင်စံချိန်တင်အမြင့်ဆုံးသို့ရောက်ရှိခဲ့ပြီးတဖြည်းဖြည်းအခြေအနေကောင်းလာပုံရကစီးပွားရေးကျဆင်းမှုကိုမိသည့်နေရာတွင်မတွေ့ခဲ့ရပါဘူး။သို့သောယခုစီးပွားရေးကျဆင်းမှုသည်နေရာတိုင်းတွင်ပေါ်ပေါက်လာဟန်ရှိနေပါသည်။စီးပွားရေးကျဆင်းမှုအပေါ်စိုးရိမ်မှုများကစတော့ဈေးကွက်ကိုမတည်မငြိမ်ဖြစ်စေပြီး GDP ခန့်မှန်းချက်များမှလည်းရောကျလာပါသည်။သမ္မတဒေါ်နယ်ထရမ့်နှင့်၎င်းစီးပွားရေးအဖွဲ့သည်စီးပွားရေးကျဆင်းမှုအလားအလာကြောင့်ဖိအားများနဲ့ရင်ဆိုင်နေရပြီးစိုးရိမ်မှုများကိုလည်းမဖြေဖျောက်နိုင်ပါဘူး။ American စီးပွားရေးသည်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကပုံမှန်တိုးတက်နေခဲ့သောကြောင့်ရုပ်ချင်းကျဆင်းသွားမည်ဟန်တော့မရှိပါဘူး။ပုံမှန်အားဖြင့်အလုပ်ကိုင်းအများပြားဆုံးရှုံးမှုဒီဝါလီခံရမှုများနဲ့လုပ်ငန်းပိတ်သိမ်းမှုလက္ခဏာရများပြသည့်စီးပွားရေးကျဆင်းမှုစီတို့ဥတည်နေတယ်လို့ပြောရမှာစိုးလွန်နေပါသေးတယ်။ပြဿနာရဲ့အဓိကအကြောင်းရင်းမှာထရမ့်စီးပွားရေးအစီအစဉ်နဲ့ပတ်သက်၍မသေးမချာမရေရာမှုများအထူးဖြင့်စီးချက်ခွန်ကိစ္စများကြောင့်ဖြစ်ပါတယ်။ JP Morgan Assets Management မှကမ္ဘာမဟာဗျူဟာအကြီးအကဲ David Kelly ကစီးပွားရေးနဲ့ဈေးကွက်သည်ထရမ့်ရဲ့အခွန်စီးချက်မှုများ Federal အသုံးစိတ်ဖြတ်တောက်မှုနဲ့အစိုးရဝန်ထမ်းအများပြားအလုပ်ထုတ်မှုများကြောင့်အခွန်များရှိမှုမသေးမချာမှုကိုကြုံတွေ့နေရတယ်လို့ပြောဆိုသွားပါတယ်ဖိလစ်ပိန်သမ္မတဟောင်းဒူတာတေ ICC ဝန်ရမ်းမှုနဲ့ဖန်ဆီးခံရလူအခွင့်အရေးချိုးဖောက်တဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကဖန်ဝင်ရန်ထောက်ခံထားရတဲ့ဖိလစ်ပိန်သမ္မတဟောင်းရော်ဒရီဂိုဒူတာတေကိုဖိလစ်ပိန်ရဲတပ်ဖွဲ့ကမနီလာလေဆိပ်မှာဖန်ဆီးလိုက်ပါတယ်ပ ပြပခီးစီတခုကနေပြန်ရောက်လာတဲ့သမရဟောင်းဒူတာတီကိုဖမ်းဖို့ ICC ကတရားဝင်ထုတ်ပြန်တဲ့ဖမ်းဝန်ရမ်းကိုမနီလာမြို့မှာရှိတဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကလက်ခံရရှိခဲ့ကြောင်းဖိလစ်ပင်းသမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူသမရအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းဝေါ်ဒရက်လို့ခေါ်တဲ့မူရစေးဘွားတိုက်ဖြည့်ရေးစီစဉ်တွင်လူထောင်နဲ့ချီသေဆုံးခဲ့တဲ့ဖြစ်ရပ်တွေအတွက်လူအခွင့်ရေးလှုပ်ရှားသူတွေပါဝင်ပြည်တွင်ပြပရဲ့ပြင်းထန်စွာဝေဖန်ပြောဆိုမှုများထွက်ပေါ်ခဲ့ပါတယ်။မကြာသေးခင်ကာလတွေကတော့သူ့ကိုဖမ်းဝရမ်းထုတ်နိုင်ဖို့ ICC ကစီစဉ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။နေ့စဉ်သတင်းတို့News Flash များပုံမူချဖီရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ